ထိုင်းနိုင်ငံတောင်ပိုင်းကအကျဉ်းထောင်အသီးသီးမှာအကြောင်းမျိုးမျိုးကြောင့်ပြစ်ဒဏ်ချခံခဲ့ရတဲ့မြန်မာနိုင်ငံသား၁၀၈ဦးကိုမေလ၈ရက်နေ့မြေလယ်ပိုင်းမှာထိုင်းအာဏာပိုင်တွေကရနောင်းမြို့ကနေကော့တောင်းမြို့ကိုပြန်လည်လွှဲပြောင်းပေးခဲ့ပါတယ်။ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုံသမားရေးရာတာဝန်ခံဦးမင်းဦးကတော့အခုလိုပြောပါတယ
်။၁၀၈ရက်ယောက်ျားလေးကအော်တော့ခုနစနေတည်းရောက်နေတဲ့မဆက်ရောက်ကလေးလေးပါအမဒီခေါမှာကလေးမိန်းကလေး၃ယောက်နဲ့ယောက်ျားလေး၄ယောက်အဲအဲ့ဒါပါနော်သူကတော့အဲ့ရနောင်းလာတော့အချို့ကိုဟိုပြန်ဖို့နေရပြန်ဖို့ပို့လာတော့ထောင်းနေအချို့တွေ PDF ပြီးတော့ကြောင်းကြောင်းပေါ့နော်အဲ့ဖန်ခံပြီးရောက်နေတယ်ဒီအလဲကြောင်းနဲ့လာတော့ကျွန်တော်နောက်အချို့ကနေပြီးတော့ပြန်ဖို့လာပေါ့
ထိုင်းနိုင်ငံတောင်ပိုင်းကရနောင်းလာဝကအချုပ်မှာယာနဲ့ချီရှိတဲ့မြန်မာတွေရှိနေပြီးအချုပ်ထဲမှာပဲလနဲ့ချီကြန့်ကြာပြီးနေထိုင်နေရတာကြောင့်နေရပြန်ဖို့အတွက်ဆန္ဒပြတောင်းဆိုလာတယ်လေနှစ်စဉ်ဖြစ်ပေါ်လေးရှိပါတယ်။ကိုဗစ်ကပ်ဘေးကာလကစပြီးမြန်မာဘက်ကလက်ခံနိုင်တဲ့အရေးအတွက်ကိုသာထိုင်းဘက်ကပြန်ဖို့ပေးခဲ့ရတာကြောင့်လေရနောင်းအချုပ်ထဲမှာမြန်မာတွေစုပုံနေတာတွေဖြစ်ခဲ့ရတယ်လို့လည်းဆိုပါတယ
်။ရနောင်းအချုပ်မှာကိုဟာယာနဲ့ချီတဲ့ဒီကအများကြီးကြီးနေတယ်ဒါပေမဲ့အဓိကသူတို့ကပြန်ဖို့ကဗမာပြည်အချမ်းနေပြီးတော့ပုံမှန်အချင်းသွင်းပြေယူရတာဗမာပြည်ချမ်းအာဒီကနေပြီးတော့ရှင်းပို့လိုက်အဲ့ဒီသူတွေโอเคဘယ်လက်ခံနေဆိုမှသူတို့ကပို့ပေးရဆိုတော့တလားကိုပုံမှန်နဲ့ဒီမော်လောပေါ့ပေါ့နော်သူကတော့အာစိတ်ကြီးသဘောလုံးပြင်တာပေါ့အဲ့အဲ့လိုမျိုးပေါ့ပုံမှန်တော့ကြာတလားနှစ်ပြေပေါ့သူက
ထိုင်းနိုင်ငံဘက်ချမ်းကရနောင်းမြို့အာနာပိုင်နေတဲ့အတူမြန်မာလူသမားတန်ရာရှိဖြစ်တဲ့ဦးမိုးစော်ကနေရပြန်ပို့ခံရသူတွေကိုလိုက်ပါပို့ဆောင်ခဲ့ပြီးထိုင်းနိုင်ငံအတွင်းပြန်ဝင်တဲ့အခါမှာတရားဝင်နီလန်းနေတဲ့သားကိုလာရောက်ဖို့အတွက်ပြောကြားခဲ့ပါတယ်။အခုဆိုရင်မြန်မာနိုင်ငံကအမျိုးသားတွေပြည်ပနိုင်ငံကိုထွက်ပြီးတော့အလုံးလုံးခွင့်ယာယီပိတ်ပင်ထားတဲ့အတွက်လည်းထိုင်းနိုင်ငံထဲကိုနေ့စဉ်အထောက်ထားမဲ့တွေအများအပြားဝင်ရောက်လာနေစေဖြစ်ပါတယ်။မြန်မာနိုင်ငံမှာလူငယ်တွေစစ်မှုထမ်းရတဲ့ဥပဒေထွက်ပေါ်ပြီးမှထိုင်းနိုင်ငံရဲ့နယ်စပ်အသီးသီးကနေမြန်မာတွေဟာတရားမဝင်တဲ့နီးလန်းနေနဲ့ဝင်ရောက်လာနေပြီးဖမ်းမိတဲ့အခါမှာတော့လဝကဥပဒေရထောင်ဒဏ်45ရက်ကျခံပြီးမှသာနယ်စပ်လဝကအချုပ်တွေကနေရက်ကိုပြန်ပို့ပေးခဲ့တာဖြစ်ပါတယ်ရှင်။